နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားရေးရာဝန်ကြီးတွေတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲဟာဒီကနေ့ညနေပိုင်းမှာပြီးဆုံးသွားခဲ့ပြီးအဓိကကျတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေချမှတ်နိုင်တာမရှိပေမဲ့ဒီလိုဆွေးနွေးပွဲမျိုးတွေလိုအပ်ရင်လိုအပ်သလိုကျင်းပသွားဖို့အတွက်တော့သဘောတူခဲ့ကြပါတယ်တရားတဲ့ကိုယ်စားလှယ်တချို့ကတော့ဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲအဖြစ်ရှုမြင်သုံးသပ်ကြပါတယ်။သတင်းပြည်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီကနေ့ဆွေးနွေးပွဲကိုနေပြည်တော်ကနိုင်ငံတော်တမရအိမ်တော်မှာကျင်းပခဲ့တာဖြစ်ပြီးနိုင်ငံတော်တမရဒုတမရ2ဦး၊တွတ်တော်ဥက္ကဋ္ဌ2ဦး၊ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ၊တမရကာကွယ်ရေးဦးစီးချုပ်နဲ့ဒုကာကွယ်ရေးဦးစီးချုပ်အပါအဝင်အဓိကပါတီကြီး3ခုဖြစ်တဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တိုင်းဒါစီလုံးညညရေးပါတီအပြင်နိုင်ငံရေးအဖွဲ့3ဖွဲ့ဖြစ်တဲ့ Federal Democracy မဟာမိတ်အဖွဲ့FDA မြန်မာတိုင်းသားပါတီများ Federation MBF နဲ့ညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကိုယ်စားလှယ်တွေတိုင်းသားကိုယ်စားလှယ်တွေနဲ့တိုင်းသားရေးရာဝန်ကြီးတွေစုစုပေါင်း48ဦးပါဝင်တက်ရောက်ခဲ့ပါတယ်ဆွေးနွေးပွဲဟာမနက်9နာရီလောက်ကစတင်ပြီးညနေ4နာရီလောက်မှာပြီးဆုံးခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးပြည်ကြရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးရဲထွတ်ကအခုလိုသတင်းထုတ်ပြန်ပါတယ
်ကိုဆွေးနွေးပွဲကဒီဒီမိုကရေစီအစဉ်ပြုကြောင်းရေးပြုပြင်ကြောင်းရေးများဆက်လက်ဖြစ်ပေါ်နေရေးကိစ္စ။ဒါဆိုနေရာရေးပြည်သူ့ကိုစေခံပြီးမျိုးသားပြည်နယ်ပြည်သူ့လူရေးဆိုင်ရာနိုင်ငံရေးစီမံခွင့်များတည်ပြပနိုင်ရေးကိစ္စ။ဒါနဲ့လူ့လယ်ရေးတရားမျှတကတော့2015ခုနှစ်ပြည်သူ့ရေးကောက်ခွင့်များအောင်မြင်စွာစစ်ပပြုလုပ်နိုင်ရေးညင်သာသောအပြုကြောင်းမှုနိုင်ငံရေးလုပ်ငန်းစဉ်များပေါ်ပေါက်နေပြီးကျန်းသိရေးရည်ရကလာနိုင်ငံရေးပြည်သူ့ရေးကိစ္စလို့ပါဝင်နေနိုင်ငံရေးပြည်ကလည်းလာလို့ပြည်တော်ဒီဒီမှာဤဖွင့်လဲတော့အကျဉ်းမှန်သူတို့ဖြေချခဲ့ကြတယ်။ယခုကဲဆိုတော့သူတို့သူတွေဝင်လာလို့အချိန်ခါနဲ့အချိန်ဒီပေါ်မူပြီးအားလုံးညီနိုင်ပြီးဆက်မှသူတို့ဆိုတာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။
ဆွေးနွေးပွဲပထမပိုင်းမှာကြီးညာချက်မှာဖော်ပြထားတဲ့အချက်၃ချက်အပေါ်မှာအဓိကဆွေးနွေးခဲ့သလိုဒုတိယပိုင်းမှာဒီအချက်တွေကိုအစုအဖွဲ့လိုက်ပြန်လည်ဆွေးနွေးခဲ့ပြီးတဲ့နောက်နောက်ဆုံးမှာထုတ်ပြန်ကြီးညာချက်ကိုဝိုင်းဝန်းဆွေးနွေးအတည်ပြုခဲ့ကြပါတယ်။ချင်းမျိုးသားပါတီဥက္ကဋ္ဌပူးစိုဆံကတော့ဒီကနေ့ဆွေးနွေးပွဲအပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ကတော့ဘာပဲဖြစ်အောင်မြင်တယ်လို့ကျွန်တော်အဲ့လိုပဲတုံ့တက်ခြင်းနဲ့ဘာဖြစ်လို့လဲဆိုတော့ဒီလိုအချင်းချင်းမျိုးကကျွန်တော်တို့မြန်မာနိုင်ငံမှာအမအောင်ဆုံးဖြစ်တဲ့နောက်ပြောဒီမှာတော်တော်လေးကို all inclusive ပေါ့ဗျာကျွန်တော်ပါဝင်နိုင်ကြတော့ပေါ့ဆိုတော့ဒီလိုအဆင်ပြေမျိုးကကျွန်တော်အစီအမတော့တမိုင်းဝင်တယ်လို့တောင်ကျွန်တော်ပြောချင်ပါတယ်ကျွန်တော်သမီကုံနားထောင်တာတယောက်မှကန့်ကွက်တာမရှိပါဘူးเนาะအကုန်လုံးအပြုတ်သဘောဆောင်ဒီမှာဒီဟာတွေကိုသူတို့သမရကြီးပေးထားတဲ့เนาะအဂျန်ဒါ3ခုပေါ်မှာသဘောတူကြတယ်ဆိုတော့အချိန်မျိုးနဲ့ကျွန်တော်တွေ့ပါ
စခိုင်မျိုးသားပါတီကဦးရဲတောင်ကတော့ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သုံးသပ်ပြီး2015ရွေးကောက်ပွဲအတွက်အတော်များများကအကြံပြုဆွေးနွေးကြတယ်လို့ပြောပါတယ
်။အဓိကဆုံးဖြတ်ချက်ရလို့တော့ဘာမှတော့မရပါဘူး။ဒါပေမဲ့ဆွေးနွေးကြတာတွေကတော့တော်တော်လေးကောင်းတယ်၊သင်ကြားချက်တွေကောင်းတယ်၊သို့တော်လည်းအပြာနာဆွေးနွေးနိုင်မှုအပိုင်းမှာတော့တိတ်တိတ်တော့ခင်ဗျားတို့ဆွေးနွေးနိုင်မှု2015ရွေးကောက်ပွဲနဲ့ပတ်သက်လို့တော့လာပြီးတရားမျှတဲ့ရွေးကောက်ပွဲကြောင့်လို့ဖို့အတွက်အများစွာပြင်ရတာရှိတယ်။ကျန်ရနေပေးကြတယ်။အဲဒီမှာပြည်တော်ဝတ္ထမ်းနဲ့ကော်မရှင်ဥက္ကဋ္ဌကတော့အရင်2015ရွေးကောက်ပွဲဖြစ်ခဲ့တဲ့ဒါတွေကိုအစားထားပြီးတော့လာမယ့်2015ရွေးကောက်ပွဲမှာလာပြီးတရားမျှတဲ့ရွေးကောက်ပွဲကြောင့်ကျင်းပပေးဖို့အတွက်တတိတွေပေးကြတယ်တွေ့ရတယ်။
ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့တီးခြားဆွေးနွေးတာမရှိဘဲသူတို့ပါတီဘ ਹੁ အလုံးမှုဆောင်တွေကပေးလိုက်တဲ့အကြံပြုချက်တွေကိုပဲဖတ်ကြားခဲ့တယ်လို့ဦးရဲတောင်ကပြောပါတယ်
။ဒေါ်ဆန်းစုကြည်ကတော့သူကဆွေးနွေးတာမရှိဘူး။သူစီစီသာဆုံးပြချက်အရာပေးလိုက်တဲ့အကြံပြုတဲ့ချက်တွေကိုပဲဖတ်ကြားတယ်
။ဒီအကြံပြုချက်တွေမှာနိုင်ငံတော်တမရဖိတ်ကြားစင်ကပါဝင်တဲ့ဆွေးနွေးမဲ့အချက်၃ချက်အပေါ်မှာအခြေခံတာဖြစ်ပြီးအသေးစိတ်ကိုတော့သတင်းထုတ်ပြန်တာမရှိပါဘူး။တယောက်ခဲ့တဲ့ခေါင်းဆောင်တချို့ကတော့ဆွေးနွေးပွဲကိုတယောက်တဲ့သူများပေမဲ့တီးကြတဲ့ဆုံးဖြတ်ချက်မရတဲ့အပေါ်မှာအားမလို့အားမရဖြစ်ကြတွေလည်းရှိပါတယ်။ပြီးခဲ့တဲ့နှစ်အော်တိုဘာလကုန်ကလည်းထေတီးခေါင်းဆောင်14ဦးပါဝင်တဲ့အလားတူဆွေးနွေးပွဲမျိုးကျင်းပခဲ့ရမှာထူးခြားတဲ့ရက်လမထွက်တဲ့အပေါ်ဝေဖန်တာတွေလည်းရှိခဲ့ပါတယ်။
ကိုမိုးစောဆူစီတင်ပြခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းမှာပဲဒီကနေ့ဆွေးနွေးပွဲအပေါ်ဒေါက်ဆန်းစုကြည်ရဲ့တုံ့ပြန်ချက်ကိုလည်းတင်ပြပေးပါမယ်။အဓိကတိုက်ခိုက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့အခုလိုတွေ့ဆုံမှုမျိုးကိုဘယ်လိုအခြေခံမှုတွေနဲ့ပ ဖိတ်ခေါ်ပြုလုပ်တယ်ဆိုတာကိုသူနားမလည်ဘူးလို့ဝေဖန်သွားပါတယ်။အထူးသဖြင့်လွှတ်တော်ကတောင်းဆိုထားတဲ့ထိပ်သီး6ပွင့်ဆိုင်ဆွေးနွေးပွဲမျိုးကိုရှောင်လွှဲဖို့အတွက်ဒီလိုအစည်းအဝေးချင်းပါတာမျိုးမဖြစ်သင့်ဘူးလို့လည်းအစည်းအဝေးအပြီးသတင်းတောက်တွေနဲ့တွေ့ဆုံစင်မှာဒေါက်ဆန်းစုကြည်ကပြောဆိုသွားတာပါ။
ဆွေးနွေးတဲ့ဟာတွေက6ပွင့်ဆိုင်ပုံစံမှမဟုတ်ပဲ။အဲဒီတိုင်းပြည်နယ်တိုင်းဒေသဝန်ကြီးတွေပါတယ်လေ။တိုင်းဒေသဝန်ကြီးတွေဆိုတာတကယ်တော့ဒါအစိုးရအဖွဲ့။တိုင်းဒေသဝန်ကြီးတွေဒီဆွေးနွေးတယ်ဆိုတာဒါတစ်မျိုးပေါ့။ဒါအစိုးရအဖွဲ့နဲ့နိုင်ငံရေးပါတီတွေနဲ့ဆွေးနွေးတာလား။ဟိုအကျိုးအမြင်မှာတော့ဘယ်လိုမူအရဒီပုဂ္ဂိုလ်တွေဖိတ်လဲဆိုတာအကျိုးတော့မရှင်းဘူး။
အစည်းအဝေးအတွင်းမှာတော့ဖိတ်ကြားစဉ်ဖိတ်စာမှာပါဝင်တဲ့ခေါင်းစဉ်၃ခုအပေါ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟုအလုံးမှုဆောင်ရဲ့အမြင်အကြံပြုချက်တွေကိုပဲဒေါအောင်ဆန်းစုကြည်ကတင်ပြခဲ့ပြီးသူ့အနေနဲ့ဆွေးနွေးတာမျိုးတော့မလုပ်ခဲ့ပါဘူး။အစည်းအဝေးအတွင်းမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်တွေကိုတိုင်းရင်းသားဝန်ကြီးတွေအပါအဝင်အတော်များများဆွေးနွေးထောက်ပြခဲ့တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။အခုဆွေးနွေးပွဲမျိုးဟာလွှတ်တော်ကတောင်းဆိုထားတဲ့ထိပ်သီး6ပွင့်ဆိုင်ဆွေးနွေးပွဲမျိုးနဲ့လည်းပုံစံမတူအကြောင်းအရာလည်းမတူဘူးလို့ဒေါက်တာဆန်းစုကြည်ကသတင်းထောက်တွေကိုပြောခဲ့ပါတယ်
။အရင်တော့ရည်ရွယ်တဲ့6ပွင့်ဆိုင်နဲ့အခုပုံစံနဲ့ကမတူဘူး။အဲ့တော့ဒါ clash ဖြစ်တဲ့အကြောင်းလည်းမရှိဘူး။အခုပြောသွားတဲ့ဟာတွေကဒီ delay 48ရောက်ဆိုတော့ရေဘူးရဆံမှာပေါ့။ဒါတော့ဘယ်လိုမှမင်းတို့ရတဲ့ကိစ္စမဟုတ်ဘူး။အဲ့တချို့ကိစ္စတွေဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်အယူကောက်ပွဲနဲ့ပတ်သက်လို့ပြောရရှိရပေါ့နော်ယူကောက်ပွဲနဲ့ပတ်သက်လို့ပြောရတာကမေးတဲ့ဟာလေးနော်ဥတည်ဥကဖြေတာတွေပါတယ်ဟာအရေးမကြီးတာတော့မဟုတ်ဘူးဒါပေမဲ့ဒီဟာဒီကိစ္စကြီးကတကယ်တော့ဥတည်ဥအနေနဲ့နိုင်ငံရေးပါတီတွေရှင်းထားပြလိုက်ကိစ္စကြီးမဟုတ်တဲ့ list ကိစ္စတို့ဟိုဒီဟိုဒီအဲမေယောအဆောင်ကိစ္စတို့ပါဒါကြီးကဟို technical ပေါ့နော်အဲ့လိုကိစ္စကြီးကကိုယ်တိုင်ရောကော်မရှင်ရှင်းထားပြီလားဒါပေမဲ့ဒီလိုဟာမျိုးဆွေးနွေးပွဲအညီတို့ကြီးရွယ်တဲ့6ပွင့်စီဒီပိုင်းဆွေးနွေးပွဲဒါမျိုးတွေဆွေးနွေးမှာမဟုတ်ဘူ
းလက်ရှိနိုင်ငံရေးပြဿနာတွေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရပ်တွေကိုဆွေးနွေးဖို့တမရပြည်ထောင်စုလွှတ်တော်နာယကကာကွယ်ရေးဦးစီးချုပ်နဲ့၄ပွင့်ဆိုင်တွေ့ဆုံလို့တဲ့ဆိုပြီးဒေါအောင်ဆန်းစုကြည်ကတောင်းဆိုထားတာပါပြည်ထောင်စုလွှတ်တော်ကတော့အမျိုးသားလွှတ်တော်နာယကနဲ့တိုင်းရင်းသားခေါင်းဆောင်တဦးကိုပါထည့်သွင်းပြီးထိပ်သီး6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့တောင်းဆိုခဲ့တာကိုလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထောက်ခံထားပါတယ်။သမရပြောခွင့်ရပြည်ချိုင်းဝင်ကြီးဦးရဲထွက်ကတော့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးမဖြစ်နိုင်ဘူးဆိုတာကိုတတ်အံ့မငင်းပေမဲ့အခုလိုအားလုံးပါဝင်တဲ့ဆွေးနွေးမှုတွေဆက်ပြီးတော့ပြုလုပ်သွားမယ်လို့သတင်းထောက်တွေကပြောခဲ့ပါတယ်ရှင်။